Rohingya doka beri go basan cha tumo go piang shi pi me. Bingladesh so ya ye si zin po ma. Kula tamaka aji da ya shi tu uga chozo lai pi me lu. Doka beri ye sanari itai chiku lu re jang piyo so lai de po ma ro. Bingladesh yao pe doka de ga ma. Turo tuwa ata anye shi de tumo go ma piang shi cha lu bu lu. Rohingya doka beri ga tong piang piyo so lai pa re. လိုအပ်တဲ့စားတောက်နေထိုင်မှုတွေကိုစီစဉ်ထားပေးမယ်လို့ဆိုပေမဲ့အသက်ဘေးရန်ကြောင့်လို့မြန်မာပြည်ကနေထွက်ပြေးလာကြတဲ့သူတို့အတွက်ဘေးထပ်ဖြစ်နိုင်တဲ့နေရာကိုမတွားလို့ကြတယ်လို့လူသားတဦးချင်းစီရဲ့လူတံမှုကိုလည်းလေးစားစေလိုပါတယ်လို့ဆိုကြပါတယ်အသေးစိတ်ကိုဆက်သွယ်နည်းနဲ့ထားတာနားဆင်ပါရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ခန့်မှန်းခြေရိုဟင်ဂျာဒုက္ခသည် 6သိန်းလောက်ရှိနေပြီးတော့ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Kos Bazaar Khayayin Bhinga Dukha De Sakhani Ma Dukha De Uye Ga Thu Thet Lo Ne Atwe Bhingla Pinle Ore Ga Basan Cha Chungo Piao Shwebu Bhingla De Soya Ga Tete Jwa Jwa Sizi Nere Epo Ma Ro Dukha De Nya Saya Kula Tamaga Maha Minji Yo Lethau Komishina Minji Borkha Thet Ga Chozo Lai Da Ba Dabi Me Le Dukha De Riko Rai Piao Shwebu Lulu Lala Sana Shibu Loe Talu Nethai Sata Nai Ne Eche Nere Shibu Loe Jau Le Piao Soke Ba Re Akulu Miu Jomo Go Shwebe Me Sizi Ngo ကျိုးစိုးကြောင့်ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုပ်လက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ကုတုပလောင်နဲ့ဘာလုခါလီဒုက္ခသည်စခန်းနေဒုက္ခသည်တချို့ကကန့်ကွက်ပြောဆိုလိုက်ပါတယ်ဒီကျွန်းဟာကန့်ညွှန်းဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အတက်အမြင်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံနေအကုန်သိနေက
အမေကန်ကြားတော့ဘာမှမဖြစ်ပါဘူး။ဒါကအဲကျမအဲမောင်ရတီမှာကိုရေလွင်းမယ်ဆိုရင်ကအဲကျုံကတော့ရေလွင်းနိုင်တဲ့ကျုံစီရတဲ့ကျုံကိုဘယ်သူကဆိုနေအဲဘက်ကတော့အဲဒီကျမဖြစ်ပါဘူး။ဒါဒီကလာကမဟုတ်တော့အာဒီဒုက္ခရဲ့ဆိုကျန်ကျန်ဆိုတာကိုကျိုးတော့ကဒီကလာကမကကျွန်တော်ဒီမှာစီနေဒုက္ခရဲ့ဒီလိုတာကြည့်ဟိုသာနာဒီတော့ပြောတာကိုပြမထွေးပါဘူး။အဲ့လိုဆိုရင်အချို့ကဘယ်လိုမျိုးချုံလို့ဆိုတော့အခုလိုအဲအားလုံးပြပါတယ်ဒီကျလာသမဂ္ဂလည်းဒီနိုင်ငံလည်းဒါအင်ဂျီယိုလည်းပြတော့ပြောလောကရဲ့အပေးတွေကလည်းပြပါတယ်အဲ့ဒီအဲချုံကဘယ်လိုမျိုးချုံဆိုတာ
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းဒဏ်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခတွေတွေကိုပြောင်းရွှေ့ပေးမယ်အစီအစဉ်ပေါ်ဆိုရင်းနဲ့သဘောထားပြောဆိုထားပါတယ်။သူတို့ဟာမြန်မာပြည်ကနေအသက်ဘေးကနေဆိုရင်းလိုပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခတွေတွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအတ္တတမို့ကိုလေးစားပေးကြဖို့လည်းဒရိုဟင်ဂျာဒုက္ခတွေကိုမျိုးတန်ကမြစ်တာရက်ခံပါတယ်။
အဲကျောင်းကတော့အဲ့ကြီးတဲ့ဆိုတာကကုလုံးကြီးအဲပြီးတော့မှဒီဒုက္ခရတဲ့အဲကျိုးကိုမယ်ဆိုတာဆိုတာကိုဒီကုလသမဂ္ဂကကျိုးဆိုဘယ်လိုဆိုရင်ဒါကလုံးဝကျွန်တော်ဟိုလက်ကနေမှမဟုတ်ပါဘူး။ဒါပြလို့ဒီကျွန်တော်လည်းလူတဲ့ကျွန်တော်လူသားပါကျွန်တော်မှလည်းလူတဲ့ဘုတ်တော့ဆိုတာကြီးပါတယ်ကျွန်တော်အဲကျွန်တော်အတော့အစားအတော့ဆိုတာအရှင်ကြီးပြင်းနေဆိုရင်ဒါကတော့တကယ်အစစာတော့လာလာမဟုတ်ပါဘူးဒီဒီကကျွန်တော်ဒီဒီကစာတော့လာရမှာလေကျွန်တော်ဒီဒီကအစအန်ဒေဇောင်းလာတာဒီကကျွန်တော်ဒီဒီကအစအန်ဒေဇောင်းပါလာလာဆိုတာကိုသူတို့တီးပြီးတော့မှကျွန်တော်ကအဲ့မှာအစအန်ဒေချိတဲ့နေရာကိုပြန်လဲတင်းနေစင်ဒါကတော့ကျွန်တော်လာမခင်နေလို့ဒီတော့ဒီကလာတမန်ကနော်ကျွန်တော်ဘင်္ဂလားဒေ့ရှ်ဆရာကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအဲ့ဘက်ကလုံးဝလုံးဝတော့ကျွန်တော်ဆိုင်ရမချေပါဘူးကျွန်တော်မှာ
ကျိုးမော်ကိုပြောင်းရွှေ့ကြဖို့ဒုက္ခတွေတွေကိုနေ့စဉ်လို့လို့ဒုက္ခတွေစခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ညာဒုက္ခတွေတွေဘက်ကဘယ်သူတဦးတယောက်မှသွားလို့ရဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခတွေကိုယ်စားလှယ်တွေကနေတဆင်သဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခတွေစခန်းနေရိုဟင်ညာဒုက္ခတွေဥမမောင်ကပြောပါတယ်ကျွန်
တော်ကကျွန်တော်ပါဆန်ကျောဆန်ကဒုက္ခတွေရောက်ဖို့ဆိုတာဘုံမဆန္ဒမရှိပါဘူးဘာကြောင့်လဲဆိုတော့အဲ့ဒီဆောင်ကမှအဲဒီစီးရဲဟောရေဒီအင်ဒရက်ရှိတဲ့နောက်ပိုင်းမှာဟောသူနာမေရေပါအဲ့တော့လာမယ်ဆိုလို့သူကြီးအဲ့ဒီလူကြီးကအလုံးစွေးချက်ကိုအဟောအန်တတ်မှရှိနိုင်တယ်အဲ့ဒါကြောင့်အဲ့ဒီပါဆန်ဆန်ဘက်ကသွားဖို့သူကကနလုံးမှာသွားလို့ကုန်တယ်ဟုတ်ကဲ့သူကအပရီလမှာအပရီလမှာသူတို့ချက်တောင်းနေကြတယ်ဒါပေမဲ့ကျွန်တော်
ကောစကားဒေသခံအနာရိုက်တယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခသည်တွေကိုစည်ရင်းကောက်ဖို့စီရင်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမှာထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လဲလက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတ